Venezuela နိုင်ငံမှာဖွဲ့စည်းပုံဥပဒေတစ်ကိုပြင်ဆင်ရေးဆွဲနေတဲ့သမ္မတ Nicolas Maduro ရဲ့အစီအစဉ်တွေရပ်သွားစေဖို့ရည်ရွယ်ချက်နဲ့ရှားတာရင်းနေကြရဲ့အထွေထွေသပိတ်မှောက်ကြဖို့အတိုက်ခံတွေစော်ဩထားပါတယ်သမ္မတရွေးကောက်ပွဲတွေဆော်ပြီးကျင်းပနိုင်ဖို့သမ္မတမတူတို့အပေါ်နောက်ဆုံးထိုးနှက်မှုလို့အတိုက်ခံတွေကပြောပြီးတော့အထွေထွေသပိတ်ဆင်နွှဲဖို့ပြင်ဆင်နေတာပါဖွဲ့စည်းပုံတွေရေးဆွဲဖို့အထုလွှတ်တော်အတွက်ကိုယ်စားလှယ်တွေရွေးချယ်မဲ့သမ္မတရဲ့အကြံအစီကိုဆွန့်လွှတ်အောင်လို့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာပြည်သူ5,000ကျော်ကမဲပေးသဘောထားပြသခဲ့ပါတယ်တကယ်လို့မတူတို့ကသူ့အစီအစဉ်အတိုင်းဆက်လုပ်နေမယ်ဆိုရင်အမေရိကန်အနေနဲ့ပြတ်သားမြန်ဆန်တဲ့စီးပွားရေးအရာအရေးယူမှုတွေလုပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေနှောင်းပိုင်းကပြောကြားခဲ့ပါတယ်။ Venezuela ပြည်သူတွေဟာဒီမိုကရေစီလွတ်လပ်မှုနဲ့ဥပဒေစိုးမိုးရေးဘက်ကယက်တည်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ Venezuela သမ္မတကတော့အတိုက်ခံတွေဘက်ကစီစဉ်ကျင်းပတဲ့ဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောပြီးတော့စီစဉ်ထားတဲ့အတိုင်းအထွတ်လွှတ်တော်အတွက်ဇူလိုင်လ30ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့ပြောကြားခဲ့ပါတယ်။